ကလေးအားကစားကွင်းကိစ္စနဲ့ပတ်သက်လို့ဆန္ဒပြတဲ့နေရာမှာခွင့်ပြုချက်မတောင်းခဲ့တဲ့အတွက်ပုံမှန်19နဲ့တရားစွဲဆိုခံထားရတဲ့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကဥက္ကူကြီးကိုတောင်အုပ်ကလာပတရားရုံးမှာဒဏ်ငွေ1000ဒါမှမဟုတ်ထောင်ဒဏ်20ရက်ကြာခံဖို့အမိန့်ချမှတ်လိုက်ပါတယ်။ဒီဒဏ်ငွေကိုဥက္ကူကြီးနဲ့ရင်းနှီးသူတူဦးကပေးဆောင်လိုက်တာကြောင့်အမှုကပြီးပြတ်သွားပါပြီ။အကြောင်းဆုံးကတော့ VOA ထိုင်းခြေဆိုင်သတင်းထောက်မအေးအေးမှာကအခုလိုသတင်းပေးပို့ထားပါတယ်။
မကြာခင်နိုဝင်ဘာလမှာကျင်းပမဲ့ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုစားပြုပြီးဝင်ရောက်ရှင်ပြိုင်မဲ့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းအဖွဲ့အစည်းကဥက္ကူကြီးကိုပေါ့မ19နဲ့တရားစွဲဆိုထားကြောင်းရဲစခန်းကဆင့်ခေါ်ထားခဲ့တာပါ။ဇူလိုင်လ22ရက်နေ့မှာတော့တောင်းကလာမြို့နယ်တရားရုံးမှာခုခံခြေပမှုတွေမရဘဲအမိန့်ချမှတ်ခဲ့တယ်လို့ငွေတန်းမဆောင်နိုင်ဘူးလို့နိုင်ငံရေးခံယူချက်အရဆုံးဖြတ်ထားပြီးမဲ့ရင်းနှီးသူတို့ကငွေတန်ပေးဆောင်သွားခဲ့တယ်ဆိုပြီးဥက္ကူကြီးကပြောပါတယ
်ခွင့်ပြုချက်ပေးတဲ့နေရာမှာဆန္ဒမပြဘူးဆိုတာမှန်သလားဆိုတော့ကျွန်တော်မှန်တယ်လို့ပြောခဲ့တယ်အပြစ်ရှိသလားဆိုရင်တော့သူလည်းမမေးဘူးကျွန်တော်အဲ့ဒီမေးခွန်းကိုတရားစီရင်ရမှာမေးတယ်လို့ကျွန်တော်အနေနဲ့ကလည်းဒီကိစ္စကိုအပြစ်ရှိတယ်လို့ကျွန်တော်ကတော့လက်မခံဘူးမခံဘူးဒါပေမဲ့ခွင့်ပြုချက်ရတဲ့နေရာမှာဆန္ဒမပြတာကိုမှန်တယ်လို့ပြောလိုက်တဲ့ချိန်မှာကျန်းပြီးတော့ရှင်တစ်ချောင်းရန်ကုန်တောင်ဒုမဟုတ်ဆောင်းတန်း28ရက်ဒီချောင်းဆောချတော့ကျွန်တော်ကရန်ကုန်မဆောင်ဘူးလို့ပြောထားပြီးဖြစ်တဲ့အတွက်ကြောင့်တော့ရန်ကုန်လည်းလက်မခံဘူးနောက်ဒီအောင်အပြည့်ရှိတယ်လို့လည်းကျွန်တော်မခံဘူးဆိုတော့အဲ့ဒီမှာဒီစဉ်းခွင်လေးကလည်းကျင်းတဲ့အခါကျတော့လူက14 5ရောက်တော့ပဲဝင်လို့ရတယ်အပြင်မှာကလည်းမီဒီယာတွေနဲ့ပိတ်နေတော့ခရီးသက်တာအင်မှာကျန်နေတယ်အဲ့ဒီချိန်မှာစဉ်းခွင်ထဲမှာရှိတဲ့တယောက်ကကျန်းမာရေးလူမျိုးတွေအမှန်တရားအရေးကြီးနေတဲ့အချိန်မှာပြည်သူတယောက်အနေနဲ့ပေါင်းလို့ရသလားလို့နေတာကိုကျွန်တော်ကြားလိုက်တယ်။ဒီကခါလေရပါရပါလေဆိုပြီးတော့တရားဒီကြီးကပြောတယ်။အဲ့တော့ကျွန်တော်ကပြောတာကကျွန်တော်ကတော့ဒါမျိုးလက်မခံဘူး။အဲ့တော့တရားဒီကြီးအနေနဲ့ကျွန်တော်တို့ကဘာလုပ်ရမလဲဆိုတာကိုအကြောင်းကြားပါ။ဆိုတော့ရပါပြီရပါပြီပြန်လို့ရပါပြီဆိုတော့ကျွန်တော်ပြန်လာခဲ့။ဒါကတော့ဒီကဆွေးနွေးဆက်သက်တဲ့အခြေအနေပေါ့နော်။ဒီ27ရက်ဆိုတာကလည်းဒီတောင်းကိုပေါင်းခဲ့တဲ့ပုဂ္ဂိုလ်ကကျွန်တော်ပြောတယ်ကျွန်တော်ချက်ချင်းထပြီးတော့ကျွန်တော်ဆုံးဖြတ်လိုက်တာလေ။ဟောဆိုဒီ27ရက်ကကိုယ်ကလေးတော်ဘီစီပြိမ့်မယ်။ပေါ်ဖို့ကရှိရမယ်ဒီကာလနဲ့ကြားထဲမှာဒါဆက်ပြီးဖြစ်နေတဲ့အတွက်ကြောင့်အဲတော့ခင်ဗျားသွတ်တော်တွေကိုရောက်မှဖြစ်မယ်ဆိုပြီးတော့ကျွန်တော်ယုံကြည်တဲ့အတွက်ကြောင့်ချက်ချင်းကျွန်တော်ပြောလိုက်တာလေ
။ဒါကတော့ဥပဒေအကြောင်းအရပြောမယ်ဆိုရင်အပြင်လူကနေငွေတန်ပေးဆောင်တာတွေလုပ်လို့ရတာရှိတယ်လို့တော့တရားလွတ်တော်ရှေ့နေဦးအောင်သိန်းကဆိုပါတယ်။ဒါပေမဲ့လည်းအာဏာပိုင်တွေရဲ့သဘောထားတွေအပေါ်မူတည်ပြီးတရားရုံးတွေကစီစဉ်ဆောင်ရွက်နေတာတွေလည်းရှိနေတယ်လို့ဆိုပါတယ်
။ဒါလည်းဒီလိုလည်းအဲ့လိုဆောင်ပြေးတယ်ဗျာ။ဆောင်ပြေးတဲ့တရားရုံးပိုင်းကတော့ပြည်ဆောင်တဲ့ဘယ်ဝါဆောင်လဲဆိုတာဘာမှပြောလို့မရဘူးလေ
။ငင်းငန်းစွာစုဝေးခွင့်နဲ့ပတ်သက်လို့ခွင့်ပြုမိတ်မတင်ပဲဆန္ဒပြခဲ့ကြတဲ့နိုင်ငံရေးလယ်သမားရေးအလုပ်သမားရေးတက်ကြွလှုပ်ရှားသူတွေကိုပုံမှန်18နဲ့တရားစွဲဆိုပြီးမြို့နယ်လိုက်ပြစ်ဒဏ်တွေစီရင်နေစေလဲဖြစ်ပါတယ်။တချို့ဆိုရင်အနည်းဆုံး10မှုကနေအများဆုံး60လောက်ထိတရားစွဲဆိုခံနေရတာပါ။တချို့ဆိုရင်ထောင်ကျပြီးတာတော့မှခွင့်ပြုမိတ်မရပဲဆန္ဒပြမှုတွေနဲ့ရုံးထွက်ပြီးအမှုရင်ဆိုင်နေရစေဖြစ်ပါတယ်။